ထားပြီးဖြစ်ပါတယ်မြန်မာနိုင်ငံကအာဏာသိမ်းမှုကိုတုံ့ပြန်အရေးယူမှုအဖြစ်မြန်မာစစ်တပ်ကတာဝန်ရှိသူ၉ဦးကိုတန်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်လိုက်ပြီးလို့ကနေဒါနိုင်ငံကကြေညာလိုက်ပါတယ်အထူးစီးပွားရေးအရေးယူဆောင်ရွက်ရေးမြန်မာနိုင်ငံဆိုင်ရာစည်းမျဉ်းဥပဒေအောက်ကနေအခုလိုတန်ခတ်အရေးယူလိုက်တာလို့လည်းကနေဒါနိုင်ငံကြားရေးဝန်ကြီးဌာနကကြေညာပရိနေကကြေညာပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ကနေဒါနိုင်ငံကတန်ခတ်အရေးယူလိုက်တဲ့၉ဦးထဲဒုတိယဗိုလ်ချုပ်ကြီးစိုးဝင်းနဲ့အတူဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့တင်အောင်ဆန်းဒုတိယဗိုလ်ချုပ်ကြီးတွေဖြစ်တဲ့စိန်ဝင်းစုထရဲအောင်လင်းတွေနဲ့ရဲဝင်းထွေးတို့ပါဝင်ပါတယ်မြန်မာစစ်တပ်ကအာဏာသိမ်းပြီးခရေကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းပြီးဖိနှိပ်ထုတ်ကြဲတဲ့ဥပဒေတွေပြဋ္ဌာန်းနေသလိုအင်အားသုံးနေနေမှုတွေလည်းပြုလုပ်နေကြောင်းနဲ့မတရားဖန်ဆီးမှုတရင်အချက်လက်တွေကိုကန့်သတ်မှုနဲ့လွတ်လပ်စွာတွေးခေါ်ပြောဆိုခွင့်စွေးခွင့်တွေကိုကန့်သတ်တောင်းမြင်နေတယ်လို့ကနေဒါနိုင်ငံကပြောပါတယ်အမေရိကန်တို့အရေးယူပြီးနောက်ပိုင်းကနေဒါနိုင်ငံအနေနဲ့ဗြိတိန်နိုင်ငံနဲ့ညှိနှိုင်းပြီးမြန်မာစစ်ကောင်းဆောင်တွေအပေါ်တိုက်ခတ်ပိတ်ဆို့မှုတွေကိုဒီကနေ့ကြေညာတာလို့လည်းပြောပါရယ်။ဒါကမြန်မာပြည်သူတွေရဲ့စံနာနဲ့အခွင့်အရေးတွေကိုလစ်လျူရှုနေတဲ့မြန်မာစစ်တပ်ကိုနိုင်ငံတကာကညင်ညွတ်ညွတ်နဲ့တုံ့ပြန်နေတာတွေလှုပ်ဆောင်နေရဆိုတော့သတင်းစကားပါလိုက်တာလို့လည်းကနေဒါနိုင်ငံကြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါရယ်။